အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝင်းပြေးလမ်းမှာစီမံကိန်းကိုဆက်လက်အကောင်အထည်ဖော်ဖို့အိန္ဒိယတရားဝင်ချုပ်ကအင်္ဂါနေ့ကခွင့်ပြုလိုက်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ချက်ဆူထားတဲ့စာချုပ်အပေါ်အစိုးရနဲ့ဆက်လုပ်ရေးကုမ္ပဏီတို့ရောအငင်းပွားမှုကိုမဏိပူရာတရားရုံးကကြားနာဆက်ဆီးနေချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီစီမံကိန်းကအရေးကြီးလို့စက်ပြီအကောင့်ထဲပေါ်တဲ့နယ်လို့တရားဝင်ချုပ်ကရှုမြင်ကြောင်းအိန္ဒိယတရားဝင်ချုပ်တရားသူကြီးချုပ်ရှရစ်အာဗင်ဘော်ဒဲကပြောပါရယ်ရှစ်ဒီချုပ် KK ဗန်ဂိုပါကလည်းသူ့အနေနဲ့မြန်မာနိုင်ငံကစာတစောင်လက်ခံရရှိထားကြောင်းနဲ့စာထဲမှာတရုတ်နိုင်ငံဘက်ကသူတို့စီမံကိန်းတွေကိုအချိန်မီပြည့်စုံအောင်အမြန်ဆုံးအကောင့်ထဲပေါ်တည်ဆောက်ကြောင်းနဲ့အိန္ဒိယဘက်ကတော့စီမံကိန်းအခြေအနေအရမရေမြာမေးခွန်းထုတ်စရာဖြစ်နေကြောင်းဖော်ပြထားတယ်လို့ပြောပါရယ်ဒါကြောင့်အိန္ဒိယနိုင်ငံဘက်ကလည်းလို့စီမံကိန်းတွေစတင်ဖို့လိုတယ်လို့ပြောပါတယ်။ကီလိုမီတာ1360 845မိုင်ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးကသုံးနိုင်ငံကူးလူဆက်ဆံနိုင်တဲ့လမ်းမကြီးဖြစ်ပြီး85မိုင်ရှည်လျားတဲ့ကလေးဝရာကြီးလမ်းပိုင်းတိစောက်ဖို့နဲ့93မိုင်ရှည်လျားတဲ့တမူးကြီးကုန်းကလေးဝလမ်းပိုင်းမှာချင်းကပ်လမ်းနဲ့အတူတရား69စင်တိစောက်ဖို့အိန္ဒိယနိုင်ငံကတာဝန်ယူထားပါတယ်ခင်ဗျ။